ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့အနီးမှာအိန္ဒိယနိုင်ငံသား300လောက်ကိုဖမ်းဆီးခေါ်ဆောင်ပြီးတော့စိုက်ဘာရာဇဝတ်မှုကျူးလွန်တဲ့အလုပ်တွေအာဓမ္မစေခိုင်းနေသူတွေဟာရွှေကုတ်ကိုမြို့တက်က KKPAC ရာဇဝတ်ခိုင်းဖွဲဖြစ်တဲ့အကြောင်းအိန္ဒိယနိုင်ငံထုတ် The Times of the India သတင်းစာကရေးပါတယ်။အာဓမ္မခိုင်းခံထားရတဲ့သူတွေကကရီလာပီနယ်သား ID နီးပညာရှင်၉ဦးကတော့ပြန်လည်လွတ်မြောက်ပါတယ်လွတ်မြောက်ဖို့အတွက်ငွေအမြောက်များပေးပြီးရွေးခဲ့ရတယ်လို့မလွတ်မြောက်သေးတဲ့သူတွေကလည်းအိန္ဒိယအစိုးရကိုအကူအညီတောင်းတဲ့ဗီဒီယိုတွေပေးပို့ခဲ့ပါတယ်ဦးသိန်းထိုင်ဦးသတင်းပေးပို့ထားပါတယ်ရှင
်ရွှေကုတ်ကိုအင်အားစီမံကိန်းနေရာဟာမြောက်ရီမြို့မြောက်ဖက်ဆယ်မိုင်ကွာလောက်မှာရှိပြီးကရင်ပြည်နယ်ရဲ့ချိုင်နာတောင်းလိုလူသိများတဲ့နိုင်ငံတကာအဆင့်မီအင်အားစီမံကိန်းနေရာဖြစ်တဲ့အကြောင်းနယ်စပ်သတင်းရက်ွက်တွေကပြောပါတယ်ဒီကေဘီကရင်အဖွဲ့ကခွဲထွက်ပြီးနေကြားဆောင်တက်ဖွဲ့အသွင်ပြောင်းလိုက်တဲ့အဖွဲ့တစ်ဖွဲ့နဲ့တရုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ယထာယီနိုင်ငံတကာဥပိုင်ကုမ္ပဏီတို့ပူးပေါင်းပြီး2018ခုနှစ်ကလေးကအကောင့်တွေဖော်ခဲ့တာပါခီးသွားဂန္ဓာဖြောပြေးရေးဂန္ဓာနဲ့အင်ယာဂန္ဓာတွေအတွက်အမေရိကန်ဒေါ်လာ15ဘီလီယံဘူးအသုံးပြုတည်ဆောက်ထားတဲ့စီမံကိန်းလို့လူသိများပါတယ်ဒီစီမံကိန်းနေရာဟာမြန်မာစစ်တပ်ထိန်းချုပ်ထားတဲ့နေရာမဟုတ်ဘူးဆိုတာကိုအရင်အိန္ဒိယနိုင်ငံတို့သတင်းတွေမှာလည်းဖော်ပြပါတယ်အခုအိန္ဒိယနိုင်ငံသား300လောက်ထဲကတချို့အခိုင်အခံရတဲ့နေရာဟာတရုတ်စီးပွားရေးလုပ်ငန်းရှင်ရှီစင်ချန်ဦးဆောင်တဲ့ရွှေကုတ်ကိုအင်ယာချန်ဝင်းတဲက KKPAC ရာဇဝတ်ဂိုင်းကဖမ်းထားတာလို့ The Times of India သတင်းစာကရေးပါတယ်တရုတ်စီးပွားရေးလုပ်ငန်းရှင်ရှီစင်ချင်းကတော့ငွေကြေးခွာချမှုလောင်းကစားမှုတွေနဲ့နိုင်ငံတကာရဲတပ်ဖွဲ့ကအလို့ရှိပြီးပြီးခဲ့တဲ့ဩဂုတ်လအတွင်းထိုင်းနိုင်ငံမှာဖမ်းဆီးခံခဲ့ရပါတယ်ကမ္ဘောဒီးယားနိုင်ငံကူးလက်မှတ်ကိန်းဆောင်ထားတဲ့တရုတ်နိုင်ငံသားဖြစ်ပြီးတရုတ်နိုင်ငံကလည်းလူရှိနေတဲ့ဝန်ရမ်းပြေးတယောက်ဖြစ်တဲ့ဆိုတာကိုတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကဩဂုတ်လ16ရက်နေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုခဲ့ပါတယ်။ဒီရွှေကုတ်ကိုအင်ယာစီမံကိန်းတွေက KKPAC ရာဇဝတ်ဂိုင်းနဲ့ပတ်သက်လို့လူမောင်ကိုဂုံကူးနေတဲ့အဖွဲ့ဖြစ်တယ်လို့လူခန္ဓာကိုအင်္ဂါအစိတ်ပိုင်းတွေကိုရောင်းဝယ်တဲ့ဂိုင်းဖြစ်တဲ့ဆိုပြီး Focus Taiwan Internet သတင်းစာကလည်းရေးခဲ့ပူပါတယ်။ KKPAC ရာဇဝတ်ဂိုင်းနဲ့ဆက်နွယ်ခဲ့တဲ့ဆိုပြီးမြန်မာနိုင်ငံဘက်ကပြန်လာတဲ့ထိုင်ဝမ်၃ဦးကိုလည်းဩဂုတ်လတတိယပတ်အတွင်းထိုင်ဝမ်ရဲကဖမ်းဆီးခဲ့ပါတယ်။အခုအွန်လိုင်းကနေတရားမဝင်စိုက်ဘာရာဇဝတ်မှုကျူးလွန်တဲ့လုပ်ငန်းတွေအထက်မှစေခိုင်းခံရတဲ့အိန္ဒိယနိုင်ငံသား300လောက်ဟာထိုင်းနိုင်ငံထဲမှာ ID နည်းပညာနဲ့ပတ်သက်တဲ့လစာကောင်းတွေအလုပ်တွေရမယ်ဆိုပြီးကြော်ညာတွေကိုတွေ့လို့ထွက်လာခဲ့ကြသူတွေပါ။သူတို့တရက်ကို16နာရီလောက်အလုပ်ခိုင်းပြီးအလုပ်မလုပ်ရင်ကျင်ဆက်နဲ့တို့ရာရိုင်းတဲ့ဓာတ်တွေအပြင်ထပ်ပြင်းတနက်နဲ့ပြင်မယ်ဆိုပြီးချင်းချောက်ဓာတ်တွေလည်းခံရတဲ့အကြောင်းပြောဆိုတာကိုအိန္ဒိယသတင်းစာမှာရေးပါတယ်အဖမ်းခံထားရသူတို့ရဲ့ The Times of India သတင်းစာကိုပြောပြချက်အရသူတို့ဘန်ကောက်ကနေလက်နက်ကင်ဆောင်ချက်တွေထူထူထပ်ထပ်ချထားတဲ့မြန်မာနိုင်ငံဘက်ကိုခေါ်သွားပြီးနေ့စဉ်စိုက်ဘာအွန်လိုင်းကအချက်လက်တွေတရားမဝင်ရယူတဲ့အလုပ်တွေကိုလုပ်ခိုင်းခဲ့တယ်လို့ပြောပါတယ်လက်ဖြောင့်တပ်သားတွေအပါအဝင်လက်နက်ကင်တွေဆောင်ချက်ထားတဲ့နေရာတွေမှာတွာလာလှုပ်ရှားမှုတွေကန့်သက်ခံရပြီးဖုံးတွေသုံးနာဦးစစ်ဆေးတာတွေအပြင်ဩစတြေးလျနဲ့နယူးဇီလန်ဘက်ကိုပြစ်မှတ်ထားတဲ့စိုက်ဘာရာဇဝတ်မှုအချက်အလက်တွေရှာပေးတဲ့လုပ်ငန်းတွေကိုလုပ်ရတယ်လို့ပြောပါတယ်။မကြာသေးခင်ကအိန္ဒိယနိုင်ငံကာရလာပြည်နယ်သား ID နည်းပညာရှင်ဂိုဦးပြန်လည်လွတ်မြောက်ခဲ့ပြီးသူတို့ထဲကတချို့လွတ်မြောက်ရေးအတွက် cryptocurrency ခေါ်စိုက်ဘာငွေကြေးအမြောက်အများပေးခဲ့ရတယ်လို့လည်း The Times of India သတင်းစာကရေးပါတယ်။တခြား ID နည်းပညာရှင်တယောက်ကတော့သူပြန်လွတ်ဖို့အတွက်အိန္ဒိယရူပီငွေ၄သိန်းကျော်ဒေါ်လာ9000ကျော်တောင်းတာခံခဲ့ရတယ်လို့လည်းပြန်ပြောပြပါတယ်။အခုအိန္ဒိယနိုင်ငံသားတွေဖမ်းခံနေရတဲ့သတင်းတွေဒီရက်ပိုင်းထွက်လာပြီးနောက်ပိုင်းမှာတော့တခြားနေရာတွေကိုပြောင်းရွှေ့တာတွေလုပ်နေတယ်လို့စစ်ဆေးတာတွေလည်းပို့ပြီးတော့လုပ်လာတဲ့အကြောင်းအဖမ်းခံထားရတဲ့အိန္ဒိယနိုင်ငံသား2ကအပြင်ကိုကြောင်းကြားထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လဇန်ကလေးကမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံကထိုင်းနိုင်ငံမှာလက်ခံကောင်းကောင်းပေးမယ်ဆိုပြီး ID အလုပ်ကံဖြာယုံခေါ်ယူတာတွေကိုသတိထားဖို့အိန္ဒိယနိုင်ငံသားတွေကိုသတိပေးချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာအိန္ဒိယတမ္မတ်ကြီးဗီနီလ်ကူမာကိုဆက်သွယ်ပြီးအိန္ဒိယနိုင်ငံသားတွေပြန်လည်လွတ်မြောက်ရေးဆက်လက်ကြိုးပမ်းပေးဖို့လည်းအိန္ဒိယနိုင်ငံပြည်내အစိုးရနဲ့ဘူအစိုးရအရာရှိတွေကတောင်းဆိုနေပါတယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့ဒီသတင်းအနေနဲ့ပတ်သက်ပြီးမှတ်ချက်တစုံတရာပေးဖို့ပြောဆိုတာမရှိသေးပါဘူး။တိကျဒီပြည့်ချက်ပေးနိုင်ခြင်းမရှိသလိုသူတို့နယ်မြေမှာအိန္ဒိယနိုင်ငံသားအများပြားလာအလုပ်လုပ်နေတယ်ဆိုတဲ့သတင်းတွေအပေါ်မှာအားအသင့်နေကြပါတယ်။အိန္ဒိယနိုင်ငံပြည်내အစိုးရအရာရှိတွေကတော့အဖမ်းခံရသူတွေလွတ်မြောက်ရေးဘဟုအစိုးရရဲ့အကူအညီဆက်လက်တောင်းခံနေပြီးအတင်းအကျပ်လုခိုင်းခံထားရသူတွေဆက်သွယ်နိုင်မဲ့တယ်လီဖုန်းနံပါတ်တွေနဲ့အီးမေးလ်တွေကိုလူမှုကွန်ရက်တွေကနေဖြန့်ဝေနေပါတယ်ခင်ဗျာကျွန်တော်သိန်းထိုင်ဦးပါ